နာဂမြန်မာပြည်တည်ထောင်တဲ့အခါမှာအပြစ်ကျူးလွန်ထားသူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့တန်တရာကနေရပ်တန့်မှုလိုမယ်လို့အမေရိကန်ပြည်သူနယူးယောက်ပြည်နယ်ကွန်နက်တက်ကတူမှာကျင်းပတဲ့မြန်မာနိုင်ငံသစ်အကြောင်းဆွေးနွေးပွဲမှာလူနည်းစုခေါင်းဆောင်တူဦးကပြောကြားလိုက်ပါတယ်နိုင်ငံသစ်အကြောင်းဆွေးနွေးပွဲကိုအွန်လိုင်းကနေတက်ရောက်သတင်းယူခဲ့တဲ့ကိုငိမ့်ချန်းအေးကစူးစီးတင်ပြထားပါတယ
်ဒီသတင်းပတ်အစောပိုင်းကကွန်နက်တက်ကတူမြန်မာရေးအစီအစဉ်ကကျင်းပတဲ့ပွဲမှာရှန်ကချင်ကရင်ကရနီချင်းရိုဟင်ဂျာအစရှိတဲ့မတူကွဲပြားတဲ့လူနည်းစုလူမျိုးစုဝင်တွေကခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေပါဝင်ဆွေးနွေးခဲ့ကြပါတယ်လူနည်းစုတွေရဲ့အမြင်မျှော်မှန်းချက်တွေနဲ့မြန်မာနိုင်ငံသစ်ရဲ့အလားအလာရှိတဲ့ဖွဲ့စည်းပုံအနေထားတွေကိုဆွေးနွေးသုံးသပ်ခဲ့ကြတာပါဦးဆောင်ဆွေးနွေးသူတွေကတူဖြစ်တဲ့လူခွေရင်းနဲ့ရိုဟင်ဂျာရေးဆောင်ရွက်ခဲ့သူလက်ရှိဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဒုတိယဝန်ကြီးဦးအောင်ကျော်မိုးကတော့အားလုံးမျှော်မှန်းထားတဲ့အနာဂတ်ကတော့အလုံးပါဝင်နိုင်တဲ့ Federal Democracy စနစ်ဖြစ်ပြီးလူတိုင်းငြိမ်းငြိမ်းချမ်းသာတဲ့နေနိုင်ငံတရားမျှတမှုရရှိဖို့ဖြစ်တယ်လို့ပြောပါတယ
် The fishermen Myanmar that would like to see should be a context where that perpetrators that have
နာဂမြန်မာနိုင်ငံမှာနှစ်ပေါင်း80လုံးလုံးပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အပြစ်ကျူးလွန်သူတွေကိုဘယ်လိုပဲပေးဆပ်ပါရစေအပြစ်ပေးအရေးယူနိုင်ရပါမယ်ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့ဒလိကိုရပ်တန့်ရပါလိမ့်မယ်ဒါမျိုးနောက်ထပ်မဖြစ်စေရပါဘူ
းနှစ်80အတွင်းမှာခံရသူတွေသာပြောင်းသွားပေမဲ့ကျူးလွန်တဲ့အဖွဲ့အစည်းကတော့မပြောင်းလဲသလိုအရေးယူအပြစ်ပေးခံရတာမရှိခဲ့ဘူးလို့လည်းဦးအောင်ကျော်မိုးကထောက်ပြပါဗျ။လက်ရှိစင်နာသိမ်းမှုကိုစန့်ကျင်တဲ့တော်လိုင်းရေးကဒီလိုဖြစ်ခွင့်ပေးနေတဲ့စနစ်ကြီးတစ်ခုလုံးကိုတိုက်ဖြတ်နိုင်မှုဖြစ်တယ်လို့ဆိုပါတယ
် I think in new Burma that we all
မြန်မာနိုင်ငံသစ်ဗမာနိုင်ငံသစ်ဘယ်လိုနာမည်နဲ့ပဲဖြစ်ဖြစ်အားလုံးသဘောတူတဲ့နာမည်တစ်ခုနဲ့နိုင်ငံသစ်မှာလူတိုင်းကိုဘယ်ဘာသာကိုယ်ပဲယုံကြည်တယ်ဆိုတာနဲ့သွေးမြင်လက္ခဏာအပေါ်မကြည့်ပဲအရေးအချင်းစွမ်းဆောင်နိုင်ရည်ကိုသာကြည့်ပြီးလူသားချင်းစာနာမှုဒန်းတူညီမျှမှုတရားမျှတမှုငြိမ်းချမ်းမှုတို့အပေါ်အခြေခံရပါလိမ့်မယ
်အနာဂတ်နိုင်ငံမှာကချင်ကရင်ခရိယံဘယ်လူမျိုးဘယ်ဘာသာဝင်ဖြစ်ဖြစ်ဤချင်းရှိရင်သမရဝင်းကြီးချုပ်ခေါင်းဆောင်ယာရုတွေယူနိုင်ရမယ်လို့လဲဦးအောင်ကျော်မိုးကပြောပါတယ်တစ်ဖက်မှာလည်း2021ခုနှစ်ဆန္ဒသိမ်းတာကိုစန့်ကျင်တဲ့ဒေါ်လာရေးအတွက်မှာမြန်မာနိုင်ငံကမတူကွဲပြားတဲ့လူမျိုးဘာသာဝင်အုပ်စုတွေကြားအရင်ကနေမတူတဲ့စူးစီးညီညွတ်မှုတွေတိစောက်နိုင်နေပြီလို့ဆွေးနွေးပွဲကိုတက်ရောက်လာသူတွေကတညီတညွတ်ထဲပြောကြပါတယ်အဓိကဆွေးနွေးသူတူဖြစ်တဲ့ကရနီပြည်အတိုင်းမငန်ကောင်စီဒုတိယဥက္ကဋ္ဌအေဗလင်းကတော့ပြည်မအစိုးရကနေကြားလို့နာမည်ပြောင်းခဲ့ရတဲ့ကရနီပြည်မှာအရင်ကစစ်အစိုးရကိုတော်လှန်တာအပြင်ဒေသတွင်းကလက်နက်ကိုင်အစုဖွဲ့တွေကြားတိုက်ခိုက်မှုတွေတောင်ရှိခဲ့ပေမဲ့အခု2021ခုနှစ်တကြောပြန်ဆန္ဒသိမ်းမှုစန့်ကျင်မှာတော့အမြင့်ဆုံးညီညွတ်ရေးကိုတိစောက်ထားနိုင်နေပြီလို့ပြောပါတယ
် After the coup you know everyone
စေအနာတင်လိုက်ချိန်မှာညီညွတ်မှုမရှိရင်ဒါမှမဟုတ်စုပေါင်းခေါင်းဆောင်မှုမတည်ဆောက်နိုင်ရင်စစ်ကောင်စီကိုအနိုင်ယူနိုင်မှာမဟုတ်ဘူးဆိုတာကိုလူတိုင်းကသိလာပါတယ်စစ်တပ်ကသူတို့ရဲ့အစင်းမြင့်လက်နက်တွေနဲ့ကျမတို့ကိုအနိုင်ယူနိုင်မှာမဟုတ်ပါဘူးကျမတို့ညီညွတ်မှုမရှိမှသာသူတို့ကအနိုင်ရသွားမှာပါဒါကျမတို့ရဲ့ယုံကြည်ချက်ပ
ါဂျာကာလာကင်နီပြည်အုပ်ချုပ်ရေးမှာလည်းဒေသတွင်းကလူအလုံးကိုကူစားပြုတဲ့အစီအမံတွေထည့်သွင်းထားပြီးအောက်ခြေအစ်စင်ကနေစတင်တဲ့ Federal Democracy စနစ်ကိုတည်ဆောက်နေတယ်လို့ Evelyn ကရှင်းပြပါတယ်
We really care about the minority.
ကျမတို့ကလူနည်းစုတွေအရေးကိုအမြဲတမ်းဂရုပြုပါတယ်။ကျမတို့စီမှာလူနည်းစုတွေအများကြီးရှိတယ်။အမားကလည်းကရင်နီပြည်မှာလူနည်းစုဝင်မှာဒါကြောင့်တို့ရဲ့အသံတွေကိုဘူဝါရနဲ့အုပ်ချုပ်ရေးစနစ်ရန်နေရာတွေမှာပါဝင်နိုင်မှုကျမတို့ယူဆိုင်ပါတယ်
။နောက်ထပ်ဦးဆောင်ဆွေးနွေးသူတို့ဖြစ်တဲ့ Washington DC အခြေစိုက် Maryland ချင်းအဖွဲ့အစည်းအမှုဆောင်ညွှန်ကြားမှုဇိုသုံးမုံကလည်းဒီလိုကမ္ဘာအထင်ကြီးတက္ကသိုလ်ကြီးတစ်ခုမှာမြန်မာပြည်ပွားလူမျိုးစုံကမြန်မာပြည်သက်ကိုတီထောင်နိုင်မှုအတူစဉ်းစားဆွေးနွေးရတာအကျိုးရှိတယ်လို့ VOA ကိုဆွေးနွေးပွဲအပြီးမှာပြောပါတယ်
။အနျူးမြန်မာမြန်မာပြည်အသစ်ဒီပြည်ထောင်စုအသစ်ပြန်လည်ထူထောင်မယ်ဆိုပြီးတော့စဉ်းစားတဲ့အခါမှာဒါကျွန်တော်ချင်းတွေအတွက်ကတော့ပင်လုံစာချုပ်ရေးကြည့်တယ်။အဲ့တော့မှအခြေခံဟိုဖွဲ့စည်းပုံ the constitution ရေးကြည့်တယ်။အဲ့ဒါ constitution မှာဒါကိုယ့်ရဲ့ပြည်နယ်ပဲဖြစ်ဖြစ်ကိုယ့်ရဲ့ဒေသန္တရပဲဖြစ်ဖြစ်ဒါကိုပိုင်အချုပ်ပိုင်အပြည့်အဝရှိဖို့လိုတယ်ပြီးတော့နောက်တစ်ခုကတော့ဒီအာဏာခွဲဝေမှုလုံးလဲဒါဘဟုနဲ့ပြည်နယ်ချာပြီးတော့ကျွန်တော်ပြည်နယ်နဲ့ဒေသန္တရအချာမှာဘလို့အာဏာခွဲဝေမလဲဆိုတဲ့အရေးကြီးတဲ့အချက်လဲကျွန်တော်ဆွေးနွေးခဲ့တယ
်တယောက်ဆွေးနွေးကြသူတွေကလက်ရှိအာဏာသိမ်းစစ်ကောင်စီနဲ့ဆန္ဒရှင်စနစ်ကိုအပြီးတိုင်ဖယ်ရှားပြီးမှသာတရားမျှတမှုရှိပြီးအလုံးပါဝင်နိုင်တဲ့ပြည်ထောင်စုအစစ်အမှန်တိစောက်နိုင်မှာဖြစ်ကြောင်းက ကိုဒေတာအခြေအနေပေါ်အခြေခံပြီးလူနည်းစုအမြင်တွေကိုဆွေးနွေးခဲ့ကြပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းတွေထုတ်ပြန်ချက်တွေထဲမှာတော့ရွေးကောက်ပွဲပါလီမန်စနစ်နဲ့ Federal Democracy နိုင်ငံတည်ဆောက်မှာဖြစ်ကြောင်းထုတ်ဖော်ပြောဆိုတာတွေရှိပေမဲ့အရင်စစ်ဆေးရလက်ထက်ကလေးကချမှတ်ထားတဲ့ဒုတာဝန်အရေးသုံးပါးကိုညွှန်းဆိုပြီးပြည်ထောင်စုစိတ်စိတ်အမှောင်မှာပြုတ်ကွဲမှာကိုမလိုလားဘူးလို့မကြာခဏသတိပေးလိရှိပါတယ်ခင်ဗျာ။